မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညနေခင်းမှာတော်ရရှိများရှင်။ Washington မြို့တော် VOA American တန်ကနေခရီးနဲ့2019 November 17 ရက်အင်္ဂါညနေခင်းအစီအစဉ်ကိုမြန်မာစံတော်ချိန်ည6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19နဲ့25ရုပ်ကနေထုတ်လွှင့်ပေးသွားပါမယ်ရှင်။ကျွန်မအေးသနာကျော်ပါ။
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ဂါဇာဒေသမှာအစ္စရေးတပ်ဖွဲ့တွေကဒီကနေ့ပြစ်မှတ်ထားတိုက်ခိုက်ခဲ့ရာကအစ္စလာမစ်ဂျီဟတ်စစ်သွေးကြောအဖွဲ့ထိတ်တန်းခေါင်းဆောင်တယောက်သေဆုံးသွားပါတယ်။တာလီဘန်နဲ့ဖန်တားတဲ့အနောက်နိုင်ငံသားနှုန်းနဲ့အကျဉ်းသားချင်းအလဲအလှယ်လုပ်ဖို့အစ်မြင့်တာလီဘန်အကျဉ်းသား၃ယောက်ကိုပြန်လွတ်ပေးမယ့်အကြောင်းအာဖဂန်သမ္မတကဒီနေ့ပဲကြေညာပါတယ်။ဒီလိုထိတ်တန်းရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မက်ခင်ဖြူထွေးနဲ့အတူကြေညာပေးသွားမှာပါ
။ဟုတ်ကဲ့ကျေးဇူးပါကိုအောင်လင်းဦး။သတင်းနဲ့နောက်ပိုင်းမှာတော့မြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေကိုတင်ပြပေးသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံဟာလူမျိုးတုံးတပ်ဖြတ်မှုတားဆီးရေးသဘောတူညီချက်ကိုချိုးဖောက်တယ်လို့ကမ်ဘီယာနိုင်ငံကတရားစွဲလိုက်တာကြောင့်မြန်မာဘက်ကဘလို့တုံ့ပြန်ပါလဲဒီသတင်းအပြင
်ဟိုသူတို့ဘက်ကမလောက်သေးရင်တော့ကျွန်တော်တို့ဘက်ကလည်းမလောက်သေးဘူးဆိုတာဒါပဲရှိတာသူတို့ကလောင်းနေသားတွေပြောတော့အဲ့ဒီလောင်းနေသား
ရခိုင်လက်နက်ကင်အေအဖွဲ့ကဖမ်းဆီးထားတဲ့စစ်ဖက်လုံခြုံရေးဆိုင်ရာတုံ့ပြန်တွေကိုလွှတ်ပေးဖို့အတွက်စစ်တုံ့ပြန်ခြင်းလဲလှယ်တဲ့အစီအစဉ်လုပ်မယ်လို့အေအဖွဲ့ကကမ်းလှမ်းပါတယ်။ဒီလိုသတင်းတွေကိုလည်းတင်ပြပေးသွားဖို့ရှိပါတယ်။အခုတော့အရင်ကိုအောင်နှွေဦးနဲ့မက်ခင်ဖြူတွေတို့ကကမ္ဘာသတင်းတွေကိုအရင်ပြောပြပေးပါအောင်ရှင်
။ဂါဇာကမ်းမြောင်ဒေသမှာရှက်ရှက်ပါပါအစ္စရေးတပ်ဖွဲ့တွေကဒီကနေ့ပြစ်မှတ်ထားတိုက်ခိုက်ခဲ့ရာကအစ္စလာမစ်ဂျီဟတ်စစ်သွေးကြောအဖွဲ့ထိတ်တန်းခေါင်းဆောင်တယောက်သေဆုံးသွားပါတယ်။သေဆုံးသွားသူဘာအဘူအယ်အတာအကြမ်းဖက်တိုက်ခတ်မှုတွေနဲ့မကြသေးရင်လာတွေအတွင်းအစ္စရေးနိုင်ငံကိုရော့ကက်ဒုံးတွေနဲ့ပစ်ခတ်မှုတွေမှာတာဝန်ရှိသူတူဖြစ်သလိုမကြခင်တိုက်ခတ်မှုတွေထပ်လုပ်ဖို့ပြင်ဆင်နေသူတူလည်းဖြစ်တဲ့အကြောင်းဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟူရဲ့ယုံကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါအစ္စလာမစ်ဂျီဟတ်အဖွဲ့ကတော့တိုက်ခတ်မှုတွင်အဘူအယ်အတာဖြင့်ဇနီးဖြစ်သူပါတေဆုံးသွားခဲ့ပြီးကလေးတွေဒဏ်ရာခဲ့တဲ့အကြောင်းလည်းပြောဆိုခဲ့ကြပါတယ်အစ္စလာမစ်ဂျီဟတ်အဖွဲ့နဲ့ဟာမတ်စစ်သွေးကြောအဖွဲ့တို့ကတော့တိုက်ခတ်မှုကိုလက်တုံ့ပြန်သွားမယ့်အကြောင်းပြောဆိုခဲ့ကြပါတယ်အန်ဒရီများလာတဲ့ပြစ်မှတ်ထားတိုက်ခိုက်မှုနဲ့တင်းမာမှုတွေကြီးထွားလာအောင်လုပ်ခဲ့တဲ့အစ္စရေးအနေနဲ့နောက်ဆက်တွဲအကျိုးဆက်တွေကိုရင်ဆိုင်ရမှာဖြစ်တဲ့အကြောင်းလဲဟာမတ်စ်အဖွဲ့ကသတိပေးပြောဆိုလိုက်ပါတယ်ပါလက်စတိုင်းစစ်သွေးကြောတွေကတော့အစ္စရေးရဲ့တိုက်ခိုက်မှုတွေကိုလက်တုံ့ပြန်တဲ့အနေနဲ့ရော့ကက်တွေနဲ့ပစ်ခတ်ခဲ့ကြတာပါဒီချိန်ထဲမှာပဲအစ္စလာမစ်ဂျီဟတ်စစ်သွေးကြောအဖွဲ့တပ်မှုနောက်တူနေထိုင်ရာစီးရီးယားနိုင်ငံဒမက်စကတ်မြို့တော်ကနေတစ်ခုကိုလည်းအစ္စရေးကတိုက်ခိုက်ခဲ့တဲ့အကြောင်းစီးရီးယားနိုင်ငံဆူအပိုင်သတင်းတွေမှာဖော်ပြခဲ့ကြပါတယ်
အီရန်နိုင်ငံကယူရေနီယံသတ်ဆင်မှုတွေပြန်လည်စတင်နေတဲ့အပေါ်အထူးစိုးရိမ်တဲ့အကြောင်းအီရန်ရဲ့နျူကလ িয়ার သဘောတူစာချုပ်ပါလက်မှတ်ရေးထိုးထားတဲ့ပြင်သစ်ဂျာမနီဗြိတိန်နဲ့ဥရောပသမဂ္ဂတို့ကပြောဆိုလိုက်ပါတယ်2015သဘောတူညီချက်ပါဂတိကဝတ်တွေကိုအီရန်ဘက်ကချိုးဖောက်မှုတွေထပ်တိုးလှုပ်ဆောင်နေတဲ့အပေါ်မှာစိုးရိမ်နေကြတာပါအီရန်ဘက်ကနျူကလ িয়ার စီစဉ်ကိုကန့်သတ်ပြီးအပြန်အလှန်အနေနဲ့အနောက်နိုင်ငံတွေကအီရန်ပေါ်မှာချမှတ်ထားတဲ့တံခတ်ပိတ်ဆို့အရေးယူမှုတွေကိုဖယ်ရှားပေးဖို့သဘောတူထားတဲ့2015သဘောတူစာချုပ်ကိုစန့်ကျင်တဲ့လုပ်ရအားလုံးရပ်တန့်ဖို့အီရန်ကိုတိုက်တွန်းတဲ့အကြောင်းဒီအနောက်နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေရဲ့တနင်္လာနေ့ကထုတ်ပြန်တဲ့ပူးတွဲညင်ညာချက်မှာဖော်ပြထားပါတယ်ယူရေနီယံတန့်စင်မှုတွေမလုပ်ဖို့တားမြစ်ထားတဲ့ဖော်ဒိုနျူကလ িয়ার စက်ရုံမှာအီရန်ကယူရေနီယံတန့်စင်မှုတွေပြန်လည်စတင်လှုပ်ဆောင်နေတာပါ2015သဘောတူညီချက်မှာကန့်သက်ထားတဲ့ယူရေနီယံတန့်စင်မှုပမာဏထက်ကျော်လွန်လှုပ်ဆောင်နေတာဖြစ်ပြီးတော့နောက်ထပ်အဆင့်မြင့်ဗဟိုခွာဆက်တွေကိုသုံးပြီးယူရေနီယံတန့်စင်မှုတွေတိုးလှုပ်သွားမယ်အကြောင်းလည်းအီရန်ကကြေညာထားပါတယ်။အမေရိကန်ပြည်ထောင်စုကအီရန်ပေါ်ချမှတ်ထားတဲ့တံခတ်ပိတ်ဆို့အရေးယူမှုတွေကိုရှောင်ရှားနိုင်အောင်စာချုပ်ပါနိုင်ငံကြီးတွေကအကူအညီမပေးနိုင်ဘူးဆိုရင်အီရန်ဘက်ကလည်းသူ့ရဲ့လုပ်ရက်တွေကိုပြန်ပြောင်းလှုပ်ဆောင်စရာမရှိဘူးလို့အီရန်သမ္မတဟက်ဆန်ရိုဟာနီကပြောဆိုထားပါတယ်။အီရန်ရဲ့နျူကလ িয়ার စစ်စင်တွေကိုထိန်းချုပ်ထားတဲ့2015သဘောတူညီချက်မှာဒီအခုပူးတွဲကြေညာချက်ထုတ်ပြန်လိုက်တဲ့ပြင်သစ်ဂျာမနီဗြိတိန်နဲ့ဥရောပသမဂ္ဂတို့အပြင်တရုတ်ရုရှားနဲ့အမေရိကန်ပြည်ထောင်စုတို့လည်းပါဝင်ခဲ့ကြတာပါ။ဒါပေမဲ့လည်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြီးခဲ့တဲ့နှစ်ထဲမှာပဲဒီသဘောတူညီချက်ကနေပြန်လည်နှုတ်ထွက်ခဲ့ပြီးတော့အီရန်ပေါ်အရေးယူတံခတ်မှုတွေကိုလည်းပြန်လည်ချမှတ်ခဲ့ပါရဲ့ရှင်။
ဟောင်ကောင်မှာလူသွားလူလာများတဲ့အချိန်မှာပဲဒီကနေ့ဆန္ဒပြသူတွေလမ်းနေရထားတွေကိုပိတ်ဆို့တားဆီးဆန္ဒပြခဲ့ကြတဲ့အတွက်ဟိုရုံးသုံးကားခြေရင်းနဲ့ကြုံခဲ့ရပါတယ်။ဟောင်ကောင်အချုပ်ရုံးမှုကရီလမ်းကတော့ဆန္ဒပြသူတွေရဲ့လုပ်ရတကူအောင်ဆန်လွတ်တယ်လို့ပြစ်တင်ပြောဆိုလိုက်တာပါ။ငါးလချက်ဆန္ဒပြပွဲတွေကြုံနေရတဲ့ဟောင်ကောင်မှာဒီကနေ့ဖြစ်ခဲ့တဲ့ဆန္ဒပြပွဲတွေဟာကောလိပ်ကျောင်းဝင်းနေတဲ့အထိပြန့်နှံ့သွားပါတယ်။ဟောင်ကောင်တက်ကသူနဲ့ဟောင်ကောင်တရုတ်တက်ကသူကျောင်းဝင်းနေတွေကလမ်းနေပေါ်မှာအတားဆီးတွေချပြီးဆန္ဒပြခဲ့ကြသူတွေကိုတော့လုံတင်းရဲတွေကမျက်ရည်ပုံးနဲ့သုံးရှင်းလင်းမှုကြိုးစားခဲ့ကြတာပါ။ဒီမိုကရေစီရရှိရေးရဲတပ်ဖွဲ့ကရဲစစ်စစ်နှိမ့်နှိမ့်မှုတွေရှိခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကိုလွတ်လပ်တဲ့စုံစမ်းမှုတွေလွတ်ဆောင်သွားဖို့စရတွေပါဝင်တောင်းဆိုချက်၅ခုကိုအပြည့်အဝပေးဖို့တောင်ထောင်နဲ့ချီတဲ့ဆန္ဒပြသူတွေကဟောင်ကောင်ကစီးပွားရေးချက်ချာနေရာတွေမှာဒီကနေ့လျှက်တစ်ပြက်ဆန္ဒပြခဲ့ကြတာလည်းဖြစ်ပါတယ်။အသက်20နှစ်အရွယ်ဆန္ဒပြသူတယောက်ကိုရဲတပ်ဖွဲ့ကမနေ့တုန်းကပြစ်ခတ်ခဲ့ရာက ထိရိုက်တန်ရရှိခဲ့ပြီးတဲ့နောက်ဟောင်ကောင်မှာတင်းမာမှုတွေလည်းကြီးထွားလာနေတာပါတနက်တင်မြင်ခဲ့တဲ့ဆန္ဒပြသူရဲ့တန်းရဟာပြင်းထန်တဲ့အကြောင်းလဲစေယုံတာဝန်ရှိသူတွေကပြောဆိုထားကြပါတယ်ကိုဓာတ်စီလောက်မရှိခဲ့သူနောက်တူကလည်းတန်းရပြင်းထန်တဲ့အကြောင်းပြောဆိုထားတာပါဟောင်ကောင်ကျောင်းအချုပ်ရမှုလမ်ကတော့ပြင်းထန်တဲ့ဆန္ဒပြကန့်ကွက်မှုတွေကိုပြစ်တင်ရှုတ်ချလိုက်ပြီးဆန္ဒပြသူတွေရဲ့နိုင်ငံရေးတောင်းဆိုချက်တွေကိုအစိုးရကလက်ရော့ပေးဖို့မျှော်လင့်နေတာမဖြစ်နိုင်တာကိုမျှော်လင့်နေတဲ့လို့ရဖြစ်နေလဲပြောဆိုထားပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုအရေးယူရေးစုံစမ်းစစ်ဆေးမှုတွေအတွက်ပထမဆုံးအကြိမ်အများပြည်သူရှိမေးမြန်းစစ်ဆေးကြားနာဖို့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီအဖွဲ့ဝင်တွေပြင်နေကြပါတယ်။မနေ့ပြန်ပုတ်ထူးနေ့ကြားနာပွဲမှာမေးမြန်းခံကြမဲ့သူတွေထဲမှာတော့ယူကရိန်းနိုင်ငံဆိုင်ရာတန်ယုံယာယီတာဝန်ခံဝီလျံတေလာနဲ့ဥရောပသမ္မဂနဲ့ယူရေးရှားဘူရိုတူလက်ထောက်နိုင်ငံခြားရေးဝန်ကြီးဂျော့ချ်ကန်တုပါပါတယ်။ပြည်ခဲ့တဲ့သတင်းပတ်တွေတုန်းကအောက်လွှတ်တော်တကပိတ်ကြားနာပွဲတွေမှာထွက်ဆိုခဲ့ကြတဲ့တပ်တမန်ရင်းနဲ့အမျိုးသားလုံခြုံရေးဆိုင်ရာလက်ရှိတာဝန်ထမ်းဆောင်ဆဲအရာရှိတွေနောက်အရာရှိဟောင်းတွေထဲမှာသူတို့နှစ်ဦးလည်းပါခဲ့တာပါ2020သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီဘက်ကသမ္မတလောင်းဖြစ်လာနိုင်ခြေရှိနေတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့ယူကရိန်းသဘာဝတံငွေကုမ္ပဏီတစ်ခုမှအလုပ်လုပ်ခဲ့တဲ့မစ္စတာဘိုင်ဒန်ရဲ့သားဟွန်တာဘိုင်ဒန်တို့နဲ့ပတ်သက်ပြီးတော့မကောင်းသတင်းတွေရဖို့သမ္မတထရမ့်နဲ့သူလူတွေကယူကရိန်းအစိုးရကိုဖိအားပေးခဲ့တဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့အောက်လွှတ်တော်တကပိတ်ကြားနာပွဲတွေမှာထွက်ဆိုခဲ့ကြတဲ့ထွက်ဆိုချက်တွေကိုတော့အောက်လွှတ်တော်ရေးရာကော်မတီတွေကစာသားနဲ့ထုတ်ပြန်ထားပါတယ်ပြီးခဲ့တဲ့2016အမေရိကန်သမ္မတရွေးကောက်ပွဲမှာအမေရိကန်ထောက်လိုက်ရေးအတိုင်းဝန်ကကောက်ချက်ချပြောနေတယ်လို့ရုရှားနိုင်ငံကကြားဝင်ဆွတ်ဖက်ခဲ့တယ်ဆိုတာမဟုတ်ပဲယူကရိန်းနိုင်ငံကလုပ်ခဲ့တယ်ဆိုတာမျိုးသမ္မတထရမ့်ကဆွဆွဲပြောနေတာပါလက်ရှိအောက်လွှတ်တော်ရဲ့စုံစမ်းစစ်ဆေးမှုတွေဟာသူ့အပေါ်အပြစ်မရှိအပြစ်ရှာနေတဲ့ဒီတစ်ဖက်သက်လုပ်ရဖြစ်တယ်ဆိုပြီးတော့လဲသမ္မတကတနည်းလာနေတော့ကထပ်မဝေဖန်လိုက်ပြီးတော့သူနဲ့ယူကရိန်းသမ္မတတို့ဖုန်းဆက်သွယ်စကားပြောခဲ့တာကိုလဲစာသားနဲ့ထုတ်ပြန်ပေးမယ်ဆိုပြီးအရေးအမှုပြောဆိုခဲ့ပါတယ်ရှင်
VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေပြီးတော့ညနေ9နာရီအထိလိုက်ဒိုမီတာ70 kHz 1683ညလိုက်ဒိုမီတာ19 kHz 15563ညလိုက်ဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American အသံမြန်မာဘာသာအစီအစဉ်ရဲ့အင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်တာလီဘန်နဲ့ချင်းတို့ကြဖမ်းဆီးတာခံထားရတဲ့နောက်နိုင်ငံသားနှစ်ဦးနဲ့အကျဉ်းသားရင်းအလဲလှယ်လုပ်ဖို့အစစ်အမြင်တာလီဘန်အကျဉ်းသား3ယောက်ကိုအာဖဂန်ဆွေးရကပြန်လွတ်ပေးမှာဖြစ်တဲ့အကြောင်းသမ္မတအရှရဖ်ဂါနီကဒီကနေ့ပဲကြေညာလိုက်ပါတယ်တာလီဘန်အနေနဲ့တိုက်ရိုက်ဆွေးနွေးမှုတွေဖြစ်လာအောင်ရည်ရွယ်ပြီးအကျဉ်းသားလင်းလင်းမှာဖြစ်တဲ့အကြောင်းလဲရုံးမြင့်တန်ကြားကနိုင်ငံကိုပြောကြားတဲ့မိန့်ခွန်းမှာသမ္မတဂါနီကပြောဆိုလိုက်တာပါအာဖဂန်လူလူအချို့ကိုရှစ်ရှုပြီးချမှတ်ခဲ့ရတဲ့ခက်ခဲတဲ့ဆုံးဖြတ်ချက်တစ်ခုဖြစ်နေလဲပြောဆိုခဲ့ပါတယ်ပြန်လွတ်ပေးမဲ့တာလီဘန်အကျဉ်းသား3ယောက်ထဲမှာတော့တာလီဘန်အနေနဲ့ဆက်နွယ်တဲ့ဟာကာနီချမ်းဖက်အဖွဲ့ခေါင်းဆောင်ရဲ့ညီဖြစ်သူအာနက်စ်ဟာကာနီလည်းပါဝင်မှာပါသူကတော့တာလီဘန်တန်မှုနှုတ်ဖြစ်တဲ့ဟာဂျီမာလီခန်အဖေရှရရှိတိုနဲ့တူ2014ခုနှစ်ကလေးကအာဖဂန်ဆွေးရကဖမ်းဆီးထားတာဖြစ်ပါတယ်။အမေရိကန်နိုင်ငံသားကေဗင်ကင်းနဲ့ဩစတြေးလျနိုင်ငံသားတမိုသီဝီကီစတိုကိုတော့သူတို့နှုတ်ပမောက်ခါတွေဖြစ်စာတင်ကြားပို့ချနေတဲ့ကာဘူးမြို့တော်ကအမေရိကန်တက္ကသိုလ်ကျောင်းဝင်းအပြင်ဘက်မှာ2016ဩဂုတ်လကတာလီဘန်နဲ့ဖမ်းဆီးသွားခဲ့တာပါ။အမေရိကန်ပြည်တော်စုမှာ2001ခုနှစ်စက်တဘာ17ရက်နေ့တုန်းကအချမ်းဖက်တက်ကတ်မှုတွေကိုကြိုးကန်စီစဉ်ခဲ့တဲ့အခါတည်းအချမ်းဖက်အဖွဲ့ခေါင်းဆောင်အော့စမာဘင်လာဒင်ကိုလက်ခံထားတဲ့တာလီဘန်စစ်သွေးကြွတွေကိုအမေရိကန်ဦးဆောင်တဲ့တပ်ဖွဲ့တွေ2001ခုနှစ်မှာချေမှုန်းခဲ့ပြီးတဲ့နောက်ပိုင်းအာဖဂန်နစ္စတန်နိုင်ငံမှာအုပ်ချုပ်လာခဲ့ကြတဲ့သဘောထားတင်းမာသူအစိုးရတွေကတော့နိုင်ငံနဲ့ပုံကွန်တောင်းချမှုတွေကိုပြင်းပြင်းထန်ထန်နှိမ်နှင်းခဲ့ကြတာဖြစ်ပါတယ်
တူရကီနိုင်ငံမှာဖမ်းဆီးထားတဲ့ဒီ IS အကြမ်းဖက်အဖွဲ့တွေဘက်ကနေတိုက်ခိုက်ပေးခဲ့သူအမေရိကန်နဲ့ဒိမတ်နိုင်ငံသား2ယောက်ကိုတူရကီအစိုးရကတခြားနိုင်ငံတစ်ခုကိုရွှေ့ပြောင်းလိုက်ပါတယ်။တူရကီနိုင်ငံအထွန်းကနိုင်ငံခြားသားဘာသာရေးအစုံရောက်တိုက်ခိုက်ရေးသမားတွေကိုနေရပြန်ပို့ဖို့အစီအစဉ်တစ်စိတ်တစ်ပိုင်းအဖြစ်နဲ့အခုလိုလှုပ်ဆောင်တာပါ။တနင်္လာနေ့ကပြည်နယ်လိုက်တဲ့ဒီလူနှစ်ဦးရဲ့နာမည်တွေကိုတော့တူရကီပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရ Ismail Kadıkli ကထုတ်မပြောပါဘူး။ဒါပေမဲ့အလားတူဂျာမနီနိုင်ငံသားတဦးကိုလည်းဒီနေ့နှောင်းပိုင်းရွှေ့ပြောင်းဖို့ရှိတဲ့အကြောင်းနောက်ဒီ IS အကြမ်းဖက်တိုက်ခိုက်ရေးသမားတွေဖြစ်တဲ့ဂျာမနီနိုင်ငံသား5ဦးပြည်သစ်နိုင်ငံသား2ဦးနဲ့အိုင်ယာလန်လူမျိုး2ဦးကိုလည်းတူရကီနိုင်ငံတဲကနေပြည်နေမဲ့အကြောင်းကိုတော့သူကပြောပါရယ်တူရကီနိုင်ငံဟာ IS တိုက်ခိုက်ရေးသမားတွေတဲခိုနေထိုင်ဖို့နေရာမဟုတ်ဘူးလို့တူရကီပြည်ထောင်စုဌာနကပြောဆိုခဲ့ပြီးတော့သတင်းပတ်တွေအကြာမှာပဲအခုလိုတိုင်းပြည်တွေကနေနှစ်ထုတ်တာတွေလုပ်ခဲ့တာပါအီရတ်နဲ့ဆီးရီးယားနိုင်ငံတွေမှာဘာသာရေးစစ်ပွဲဆင်နွှဲနေကြတဲ့ IS အစွန်းရအဖွဲ့တွေမှာပူးပေါင်းပါဝင်နေကြတဲ့ဒီလိုနိုင်ငံခြားသားတိုက်ခိုက်ရေးသမားတွေကိုသူတို့မိခင်နိုင်ငံတွေကပြန်လက်ခံဖို့ညှင်းဆန်နေတဲ့အပေါ်မှာလည်းဒီနောက်နိုင်ငံတွေကိုတူရကီကပြစ်တင်ဝေဖန်ထားပါတယ်
အမေရိကန်ရုရှားနဲ့သဘောတူညီချက်တွေရရှိထားပေမဲ့စီးရီးယားနိုင်ငံတွေကကတ်တပ်ဖွဲ့ရာတူရကီနိုင်ငံနဲ့နယ်စပ်ဒေသကနေဆုတ်ခွာပေးဖို့ပြက်ကွက်နေတဲ့အကြောင်းတူရကီသမ္မတကဒီကနေ့ပဲပြောလိုက်ပါတယ်။ဒီကိစ္စကိုအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တွေ့ဆုံတဲ့အခါသူပြောမယ်လို့လည်းတူရကီသမ္မတရေချစ်တာရဲ့အာရဝန်ကပြောဆိုလိုက်တာပါ။အမေရိကန်ကအားပေးနေတဲ့စီးရီးယားခြေဆိုင်ကတ်တပ်ဖွဲ့တွေဥဆောင်တဲ့တပ်ဖွဲ့တွေရဲ့တမှုဖြစ်သူမဇလွန်အပတီကျူးလွန်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ဆွဆွဲထားတဲ့ထောက်ထားတွေကိုအမေရိကန်သမ္မတကိုပြည့်ရမှာဖြစ်ကြောင်းလဲဒီကနေ့ဝါရှင်တန်ကိုမထွက်ခွာခဲ့မှာပဲတူရကီသမ္မတကပြောဆိုလိုက်ပါတယ်အမေရိကန်ကကတ်တပ်မှုကိုဖမ်းဆီးပေးဖို့လဲတူရကီဘက်ကလိုလားနေတာဖြစ်ပါတယ်တူရကီနိုင်ငံရဲ့စီးရီးယားနိုင်ငံတွေထိုးစစ်တွေကိုရပ်ဆိုင်းဖို့အမေရိကန်ရုရှားနိုင်ငံတို့နဲ့ပြီးခဲ့တဲ့လတဲ့သဘောတူညီချက်တွေတူရကီနိုင်ငံကရယူခဲ့ရမှာတော့စီးရီးယားခြေဆိုင်ကတ်တပ်ဖွဲ့တွေတူရကီနဲ့နယ်စပ်ကနေဆုတ်ခွာပေးဖို့လဲထည့်သွင်းသဘောတူထားကြတာပါဒါပေမဲ့တူရကီသမ္မတကတော့ကတ်တပ်ဖွဲ့တွေကိုရင်ညွှန်းပြီးစီးရီးယားနိုင်ငံမြောက်ပိုင်းကအကြမ်းဖက်အဖွဲ့အစည်းကိုခုချိန်ထိအမေရိကန်ရောရုရှားကပါရှင်းလင်းဖယ်ရှားမပေးနိုင်သေးဘူးဆိုပြီးပြောဆိုထားပါတယ်
။အမေရိကန်သမ္မတဟောင်းဂျင်မီကာတာဟာသိမကြခင်တုန်းကချော်လဲပြီးအုံနောက်သွေးယူရာကနေအုံနောက်ထဲသွေးဖိအားညော့လာအောင်ခွဲစိတ်ကူတာမှုခံယူဖို့အတွက်တင်းနှင်းလာနေညနေပိုင်းကစိတ်ယုံတင်လာရတဲ့အကြောင်းသူ့ရဲ့ပြောခွင့်ရကပြောပါရယ်။ဒီကနေ့အင်္ဂါနေ့မနက်ပိုင်းအီမိုရီတက္ကသိုလ်ဆေးရုံမှာကုသမှုအစီအစဉ်ခံယူမှာဖြစ်တဲ့အကြောင်းပြောခွင့်ရဒီယာနာကွန်ဂျီလီယိုကပြောပါရယ်။သမ္မတဟောင်းကာတာဟာဒီနေ့အတွင်းမှာပဲ၃ချိန်ထက်မနည်းချော်လဲခဲ့တာပါ။ပြီးခဲ့တဲ့ຫນွေဥပောက်ပထမဆုံးအချိန်ချော်လဲခဲ့တော့ကတင်ပယူအစားထိုးခွဲစိတ်ကုသခံခဲ့ရပါတယ်။အဲ့ဒီနောက်အောက်တိုဘာလ6ရက်နေ့ကချော်လဲရမှာတော့14ချက်ချုပ်လိုက်ရပြီးအဲ့ဒီနောက်ပိုင်းမှာကိုပဲသူဟာတနက်စီပြည်နယ် Nashville မြို့ကိုသွားခဲ့ပြီးတော့တဘာဝဘေးကြောင့်ဒုက္ခရရသူတွေအတွက်နေအိမ်တွေပြန်လည်ကူညီတည်ဆောက်ပေးတဲ့ Habitat for Humanity Pride လုပ်ငန်းတွေကိုသွားရောက်လုပ်ကင်ခဲ့ပါသေးတယ်။အောက်တိုဘာလ22ရက်နေ့တုန်းကလည်းဒီတင်ပစုံရိုးအပ်သွားတဲ့အတွက်စေယုံခဏတက်ခဲ့ရတာပါ။သမရဟောင်းကာတာဟာ2015ခုနှစ်မှာကင်ဆာရောဂါကိုအပြင်းထန်ခံစားခဲ့ရပြီးတော့ပြန်လည်ကောင်းမွန်လာခဲ့တဲ့သူလည်းဖြစ်ပါတယ်။သမရတာဝန်တွေကနေအနားယူခဲ့ပြီးတဲ့နောက်ဆယ်စုနှစ်လေးစုနီးပါးကြာလာတဲ့အထိအသက်65နှစ်ရှိပြီဖြစ်တဲ့သမရဟောင်းကာတာဟာကျန်းမာရေးအရာသိပ်မကောင်းတဲ့ကြားကပဲသူ့မွေးရစာတီဂျော်ဂျီယာပြည်နယ်အနောက်တောင်ပိုင်း Plains မြို့လေးကမရနာတာဘက်ပတစ်ဘုရားကျောင်းမှာတစ်လနှစ်ချိန်လောက်စာသင်နေတာဖြစ်ပါတယ်ရှင
်ကိုအောင်လူနဲ့မက်ကင်ပျူတာတို့ကကမ္ဘာသတင်းတွေကိုပြောပြပေးသွားတာကျေးဇူးတင်ပါတယ်ရှင်။ VOA American Dan ရဲ့ Radio နဲ့ရုပ်သံထုတ်လွှင့်မှုတွေကို VOA မြန်မာပိုင်း Facebook စာမျက်နှာ VOA Bemis News မှာလည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်။လူမျိုးတုံးတပ်ဖြတ်မှုတားဆီးရေးဆိုင်ရာသဘောတူစာချုပ်ကိုမြန်မာအစိုးရဘက်ကချိုးဖောက်တယ်ဆိုတဲ့ဆွဆွဲချက်နဲ့ဂမ်ဘီယာနိုင်ငံကကုလသမဂ္ဂရဲ့ပင်မတရားရေးအဖွဲ့ကြီးဖြစ်တဲ့ ICJ နိုင်ငံတကာတရားရုံးမှာအမှုတင်သွင်းလိုက်တဲ့အပေါ်ကိုသူတို့အနေနဲ့ဥပဒေအကြောင်းအရပြန်ပြီးတုံ့ပြန်မယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာအသံမကြီးကပြောဆိုပါရယ်။ Islamic ပူးပေါင်းဆောင်ရွက်ရေးအသင်း OIC ရဲ့ကိုစားဂမ်ဘီယာနိုင်ငံကမြန်မာအပေါ်မှာအမှုတင်သွင်းလိုက်တာနဲ့ပတ်သက်ပြီးတော့ဘယ်လိုတုံ့ပြန်ကြပါလဲ။မတ်တင်ကြီးထိုက်တင်ပြပေးပါမယ်ရှင်။
ရိုဟင်ဂျာတိမ့်နဲ့ချီပြီးဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခဲ့ရမှုတွေနဲ့ဆက်ဆက်ပြီးမြန်မာအစိုးရဟာလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာကုလသမဂ္ဂသဘောတူစာချုပ်ကိုချိုးဖောက်တယ်လို့ဂမ်ဘီယာနိုင်ငံကဆွဆွဲပြီး War Code လို့လည်းခေါ်ကြတဲ့နိုင်ငံတကာတရားရုံး ICJ မှာအမှုတင်သွင်းတာဖြစ်ပါတယ်လူမျိုးတုံးတပ်ဖြတ်မှုဆိုင်ရာကုလသမဂ္ဂသဘောတူစာချုပ်ကတော့လူမျိုးတုံးတပ်ဖြတ်မှုရာဇဝတ်မှုတွေမဖြစ်အောင်ကာကွယ်ရေးနဲ့ဒီရာဇဝတ်မှုတွေကိုအပြစ်ပေးနိုင်ရေးချုပ်ဆိုထားတာဖြစ်ပြီးမြန်မာနိုင်ငံကလက်မှတ်ရေးထိုးထားပါတယ်။နောက် ICJ နိုင်ငံတကာတရားရုံးမှလည်းကုလသမဂ္ဂအဖွဲ့ဝင်ဖြစ်တဲ့မြန်မာနိုင်ငံကအလိုလျောက်အဖွဲ့ဝင်နိုင်ငံဖြစ်ပါတယ်။ ICJ မှာမြန်မာအစိုးရအမှုတင်သွင်းခံရတဲ့အပေါ်နယူးယောက်ခြေဆိုင်ကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးဦးဟောက်တူစွန်းကအခုလိုအတိအမှတ်ပြုပြောပါတယ
် ICJ ဆိုတော့ကုလသမဂ္ဂဖွဲ့ကြီးရဲ့ပြမဟိုဖွဲ့ကြီးတစ်ခုပေါ့နော်တရားရေးနဲ့ပတ်သက်တဲ့ပြမဖွဲ့ကြီးဖြစ်တဲ့အတွက်ကုလသမဂ္ဂဖွဲ့ဝင်နိုင်ငံအားလုံးကတော့ ICJ နဲ့ပတ်သက်လို့ရှိလို့ရှိရင်တက်ရောက်မှုရှိတာပေါ့နော
်ဂမ်ဘီယာနိုင်ငံကနိုင်ငံတကာတရားရုံးမှာအမှုတင်လိုက်တဲ့အပေါ်မြန်မာဘက်ကဘလို့တုံ့ပြန်သွားဖို့ရှိလဲဆိုရကိုလည်းတပ်အမတ်ကြီးကအခုလိုပြောပါတယ်
ကျွန်တော်တို့ကဂမ်ဘီယာနဲ့ပတ်သက်လို့ရှိရင်လည်းဒါတိုင်းဘာမှဆက်ဆက်ရှိတာမဟုတ်ဒီကိစ္စကျွန်တော်တို့ဒီလင်းပြဿနာကနေတော့ဖြစ်ပေါ်လာတဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာပြဿနာဖြစ်တယ်နော်ဒီ OIC လို့ခေါ်တဲ့ Islamic Cooperation အဖွဲ့နဲ့လည်းဘာမှဒါတိုင်းသက်ဆိုင်မှုလည်းမရှိဘူးဆိုတော့ဒါကပြဿနာအနေနဲ့ကျွန်တော်ဟိုတွေ့မြင်နေတာတော့ဒါပါပဲဂျန်နဲ့ပိုင်းရတော့ဗျာ ဥပဒေကြောင်းရသူတို့လုတ်တယ်ဆိုရင်ကျွန်တော်တို့ဥပဒေကြောင်းရလုတ်တင်လုတ်ခိုက်တာဆက်ပြီးလုပ်ဖို့ပဲရှိပါမယ
်။အနောက်အာဖရိကနိုင်ငံငယ်တစ်ခုဖြစ်တဲ့ဂမ်ဘီယာနိုင်ငံကမြန်မာအစိုးရကို ICJ မှာအမှုတင်သွင်းတဲ့အပေါ်ကနေဒါနိုင်ငံကကြိုဆိုတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးခရစ်စတီယာဖရီလန်ကကြေညာချက်ထုတ်ပါတယ်။အစုလိုက်ပြုံလိုက်တပ်ဖြတ်မှုစနစ်တကျခွဲခြားဆက်ဆံမှုအမုန်းစကားတွေရိုဟင်ဂျာတွေအပေါ်ကြားမှာကွဲပြားမှုအခြေခံအကြမ်းဖက်မှုတွေလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေအပါအဝင်လူမျိုးတုံးတပ်ဖြတ်မှုအတွေ့တာဝန်ခံမှုတာဝန်ယူမှုရှိစေရေးအတွေ့အခုဆောင်ရွက်ချက်ကအထောက်အကူဖြစ်စေမယ်လို့လဲကနေဒါနိုင်ငံခြားရေးဝန်ကြီးကကြေညာချက်မှာပြောပါတယ်။ဒါအပြင်လူပေါင်း 9,400 ကျော်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခဲ့ရပြီးဘင်္ဂလားဒေ့ရှ်မှာကမ္ဘာအကြီးဆုံးဒုက္ခသည်စခန်းကြီးဖြစ်စေခဲ့တဲ့2019ခုနှစ်ဩဂုတ်လအကြမ်းဖက်မှုလဲပါတယ်လို့ကနေဒါနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။ကနေဒါခြေဆိုင်ရိုဟင်ဂျာအရေးတက်ကြွလှုပ်ရှားသူတူဖြစ်တဲ့ယက်စမင်ဦးလာကတော့အခုအမှုမှာအောင်မြင်မှုရဖို့မျှော်လင့်တဲ့အကြောင်းပြောပါတယ်
။ I truly hope that Gambia won't stand alone within this.I hope that other countries would join in.
ဒီအရေးကိစ္စမှာဂမ်ဘီယာတနိုင်ငံနဲ့ဖြစ်မနေဘူးမျှော်လင့်ပါတယ်။တခြားနိုင်ငံတွေလည်းပူးပေါင်းပါဝင်လာမယ်လို့မျှော်လင့်ပါတယ်။ဒီတရားစီရင်မှုကရိုဟင်ဂျာတွေကိုတန်းတူယက်တီရှင်သန်ခွင့်ရှိတဲ့လူသားတွေအဖြစ်အသိမှတ်ပြုနိုင်မှုမျှော်လင့်ပါတယ်။အခုတရားစီရင်မှုအောင်မြင်မယ်လို့လည်းမျှော်လင့်ပါတယ်
။အာရှလူ့ခွင့်ရေးကော်မရှင်ကရှစ်နေဦးမင်းလွင်ဦးကတော့အမှုတစ်ခုခုနဲ့ဆွဲဆိုနိုင်ရေးကြိုးပမ်းချက်လို့ရှုမြင်ပါတယ်။
တမှုရရင်တမှုဆွဲမယ်နှမှုရရင်နှမှုဆွဲမယ်အဲ့ဒီလိုမျိုးလှည့်ပတ်ဆွဲနေရင်တခုခုမိဆွန်းသွားပြီဆိုတာနဲ့အဲ့ဒီမှာတစင်းရဲ့ငင်းတစင်းပါဆိုတဲ့လိုမျိုးလုံးဖို့အတွက်အခုကြံနေတယ်လို့ထင်ပါတယ် ICJ မှာတာဝန်ရှိတာတော့မှန်တယ်တာဝန်ရှိပေမဲ့လည်း ICJ ကစနစ်တကျဖြည့်ရှင်းနည်းနဲ့အခုဖြည့်ရှင်းတဲ့ဖြည့်ရှင်းနည်းမတူဘူးလေအဲ့ဒီအပေါ်မှာတော့ကျွန်တော်တို့သတိထားဖို့လိုပါတယ
်ကုလသမဂ္ဂအဖွဲ့ဝင်ဖြစ်တဲ့မြန်မာနိုင်ငံအနေနဲ့ICJ မှာအမှုတင်ခံရမှုမှာတာဝန်ရှိတယ်ဆိုတာကိုကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးကလည်းအတိအမှတ်ပြုပါတယ်။ဒါပေမဲ့အခုကိစ္စမှာတော့မတူကွဲပြားချက်တချို့ရှိတယ်လို့လည်းတပ်အမတ်ကြီးဦးဟောက်တို့စွမ်းကတုံ့ပြန်ပါတယ်
။ကုလသမဂ္ဂပုံရင်ဟိုအချင်းချင်းအကြားမှာဖြစ်တဲ့ကြေညာနဲ့ပတ်သက်ပြီးတော့ ICJ ရဲ့အဆုံးဖြတ်ကိုခံယူကြတဲ့သဘောရှိတယ်။ဘုဒ္ဓလည်းပဲကျွန်တော်ဒီသလောက်ဆိုတော့ဒီအဖွဲ့အစည်းတစ်ခုအနေနဲ့နိုင်ငံတကာနိုင်ငံကိုဒီလို humanitarian ကိစ္စနဲ့ပတ်သက်ပြီးတော့တရားစွဲဆိုဖို့လုပ်တယ်ဆိုတာကတော့ကျွန်တော်တစ်ခါမှတော့မပြည့်ဘူးကွာအခုမြန်မာကိစ္စမှာတော့အသက်ဆန်းနေပဲတွေ့နေရတာပေါ့နော
်နိုင်ငံတွင်းမှာလွတ်လပ်စွာသွားလာခွင့်မရှိတဲ့ရိုဟင်ဂျာတွေဟာဘင်္ဂလားဒေ့ရှ်မှာရောရခိုင်ပြည်နယ်တွင်းကဒုက္ခသည်စခန်းတွေမှာပါနိုင်ငံမဲ့တွေအဖြစ်တောင်းတင်နေကြရစေပါကုလသမဂ္ဂအပါအဝင်နိုင်ငံတကာဘက်ကရိုဟင်ဂျာတွေအလွယ်တကူနိုင်ငံသားဖြစ်ရေးနဲ့လွတ်လပ်စွာသွားလာခွင့်အပါအဝင်အခြေခံဝန်ဆောင်မှုတွေရရှိရေးနောက်ရိုဟင်ဂျာတွေအပေါ်စနစ်တကျခွဲခြားသလိုဖြစ်နေတဲ့ဥပဒေတွေပြင်ဆင်ရေးတွန်းအားပေးနေကြတာပါမြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံပါဘူးဒုက္ခသည်တွေကိုစီးစစ်ပြီးလက်ခံမယ်တည်ဆဲဥပဒေအတိုင်းနိုင်ငံသားဖြစ်ရေးဆောင်ရွက်ရမယ်လို့အခိုင်အမာပြောဆိုနေစေလဲဖြစ်ပါတယ်
မတင်ကြီးထိုက်တင်ပြသွားတာပါအခုနောက်ထပ်မြန်မာသတင်းတပုတ်ဆက်ပြီးတော့တင်ပြပေးကြပါလိမ့်ရခိုင်လက်နက်ကိုင်အေအဖွဲ့ကဖမ်းဆီးထားတဲ့စစ်ဖက်လုံခြုံရေးဆိုင်ရာတုံ့ပန်းတွေကိုလွှတ်ပေးဖို့စစ်တုံ့ပန်းခြင်းလဲလှယ်တဲ့အစီအစဉ်လုပ်မယ်လို့အေအဖွဲ့ကကမ်းလှမ်းပါတယ်အေအေနဲ့ဆက်ဆက်တယ်ဆိုတဲ့တန်တရားနဲ့မြန်မာစစ်တပ်ဘက်ကဖမ်းထားတဲ့ရဲသားတွေကိုလွှတ်ပေးမယ်ဆိုရင်သူတို့ဘက်ကလည်းဖမ်းထားတဲ့ရဲနဲ့စစ်ဖက်တုံ့ပန်းတွေကိုပြန်ပြီးတော့လွှတ်မယ်လို့အေအေပြောခွင့်ရသူကပြောပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုတက်နိုင်သတင်းပေးပို့ထားပါရရှင်
။အဖွဲ့နဲ့ဆက်ဆက်ပတ်သက်နေတယ်လို့ဆိုဆိုရှယ်နဲ့ဖန်ဆီးထားတယ်။အရတားတွေကိုပြန်လို့ပြိမှတ်တာရခိုင်လက်နက်ကန်အဖွဲ့ကထင်းထင်းထားတဲ့စစ်ဖက်ဆိုင်ရာတုံ့ပန်းစစ်ခွန်အုပ်ကိုပြန်လည်လွှတ်ပေးမယ်ဆိုပြီးအဖွဲ့ကထုတ်ပြန်တာပါ။သူတို့ဖန်ဆီးထားသူစီရင်ကိုထုတ်ပြန်ရမှာတော့တပ်မတော်က9ဦး၊နေချာဆောင်တပ်က4ဦး၊ရဲတပ်ဖွဲ့က2ဦးနဲ့အချင်းဦးစီးဌာနက2ဦးတို့ပါဝင်ပါတယ်။အစီရင်ရတမ်တော်ဖက်ကဆိုရင်ဘုံကြီးအစင်းရှိသူတူနဲ့ရေဘက်ကဒွေရင်မုံအစင်းရှိသူတူပါဝင်တာတွေ့ရပါတယ်။ဂျာဝင်စစ်ဆတ်မဲ့သူရှိရင်သူတို့အနေနဲ့သူပန်းလေးလေးရဲ့အစီအစဉ်လောက်တော့လို့လေလို့အဲအဲပြောခွင့်ရခိုင်ဒုက္ခကဘူရော်ရဲကိုပြောပါတယ်
။ဒီဟာကတော့သူတို့ဘက်ကဟိုပြောတဲ့အတိုင်းကျွန်တော်တို့ကလည်းဒါဟိုဥစ္စာကတော့ဒီအလားတူလောက်ဆောင်သွားဖို့လို့ရှိတယ် သူတို့ဘက်ကမလောက်ပြရင်တော့ကျွန်တော်တို့ဘက်ကလည်းမလောက်ပြဘူးဆိုတာဒါပဲရှိတာသူတို့ကလက်အောင်နေသားတွေပြောတော့အဲ့ဒီလက်အောင်နေသားတွေပုံမှာသူတို့ဘက်ကနေပြီးတော့ဘလောက်ထိစာနာမှုရှိတယ်လဲနော်ကြီးကိုကြီးပဲစိတ်ဘလောက်ပြတတ်တယ်လဲဆိုတဲ့ဥစ္စာကိုကိုထောက်ပြနေတာလို့ကျွန်တော်ကတော့အဲ့လိုပဲပြောရှင်းနေတာ
အခုဖန်ဆီးထားတဲ့လုံခြုံရေးတာဝန်ရှိသူအများစုဟာတိုက်ပွဲအတွင်းမှာဖန်ခံရတာမဟုတ်ပဲလန်ကီတော်ရင်ဖန်ခံရသူတွေဖြစ်ပါတယ်ဒါနဲ့ပတ်သက်လို့မြမစစ်တပ်ဘက်ကို VOA ကဆက်တွေ့ခဲ့ပေမယ့်တုံ့ပြန်ချက်ကိုမရသေးပါဘူးလက်ရှိရခိုင်ပြည်နယ်အတွင်းမှာအဲအဖွဲ့နဲ့တပ်မတော်တို့တိုက်ပွဲဖြစ်ပွားတာတွေများပြားလာသလိုဒေသခံရဲသားတွေကိုစစ်တပ်ကခေါ်ယူစစ်ဆင်းမင်းမြန်းတာတွေဖမ်းဆီးတာတွေလည်းများပြားလာပါတယ်တစ်ဖက်မှာအဖက်ကလည်းလန်ကီတော်လာသူတွေကိုတာစီစစ်စစ်ပြီးစစ်ဖက်လုံခြုံရေးနဲ့ပတ်သက်နေသူတွေကိုဖမ်းဆီးတာတွေလှုပ်လာပါတယ်ပြီးခဲ့တဲ့နိုဝင်ဘာလ3ရက်နေ့ကလည်းရှင်းပြနေမျိုးသားလက်တော်မှဥဝေတင့်ကိုအဖွဲ့ကဖမ်းဆီးစစ်စစ်နေတာဖြစ်ပြီးဒီနေ့အထိပြန်မလွတ်သေးပါဘူးရခိုင်ပြည်နယ်မြောက်ပိုင်းအတွင်းမှာနှစ်ဖက်တိုက်ပွဲတွေကြောင့်အရသာတေဆုံးသူ60ကျော်ဝန်းကျင်နဲ့ထိခိုက်ဒဏ်ရာရသူ120ကျော်လောက်ရှိခဲ့ပြီးဖမ်းဆီးခံရသူ200နီးပါးရှိနေတာလည်းဖြစ်ပါတယ်
ရှိမြတ်ပြလာမယ့်2020ခုနှစ်ဟာမြန်မာနိုင်ငံရဲ့အတွက်အရေးကြီးတဲ့နှစ်တစ်နှစ်လို့ပြောနိုင်ပါတယ်။မြန်မာလူထုကြိုက်တဲ့ NLD ပါတီလင်းနစ်တာတာဝန်ယူခဲ့ပြီးတဲ့နောက်သူ့ရဲ့စွမ်းဆောင်ရည်ပေါ်လူထုကအကဲဖြတ်ခွင့်ရခဲ့ပြီးလာမယ့်2020ရွေးကောက်ပွဲသက်တမ်းမှာတော့အရင်တစ်ခေါက်ကလိုပဲတောင်ပြိုကမ်းပြိုသူအနိုင်ရပါမလားအကဲဆတ်မှုတွေလည်းရင်ဆိုင်နေရပါတယ်။ဒီအတွက်အာဏာရပါတီရဲ့အခုရွေးကောက်ပွဲအကြိုခြေလှမ်းတွေဟာအများစောင့်ကြည့်ရမယ့်အခြေအနေလည်းဖြစ်ပါတယ်။အခုအင်္ဂါနေ့ညဒရက်လီလိုက်အစည်းအဝေးမှာတော့ယူကောက်ပွဲအကြိုကာလနဲ့အာနာယာ NLD ပါတီရဲ့ခြေလှမ်းတွေကိုသုံးသပ်ကြည့်ရအောင်ပါ။ပါဝင်ဆွေးနွေးမြင်မြလူတွေတို့ရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒရက်လီလိုက်အစည်းအဝေးလွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမဲ့သတင်းရှင်တွေကိုကြိုဆိုပါရစေခင
်ဗျာ VOA American တန်ကနေနိုဗ ెంబ ာ12ရက်အင်္ဂါညနေခင်းအစီအစဉ်တွေကိုည9နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးသွားပါမယ်အခုနိုင်ငံတကာသတင်းတပုတ်ဆက်ပြီးတော့ပြောပြပေးခြင်းပါတယ်တရကီသမ္မတ Recep Tayyip Erdogan ဟာဒီသတင်းဖတ်ထင်မှာ American ပြည်အောင်စု Washington မြို့တော်ကိုလာရောက်ပြီးတော့ American သမ္မတ Donald Trump နဲ့တွေ့ဆုံဖို့ရှိပါတယ်ဒီခီးစင်ဟာအမေရိကန်ပြည်အောင်စုနဲ့တူရကီကြားမူဝါဒရေးရာကွာဟချက်တွေကြောင့်တင်းမာနေတဲ့ဆက်ဆံရေးပြန်ပြီးတော့ကောင်းမွန်အောင်လုပ်ဖို့အခွင့်အရေးတရက်ဖြစ်နေယူဆရတာပါအပြည့်စုံတော့ VOA သတင်းတောက်ဒိုရီယန်ဂျုန်းစ်အစ္စတန်ဘူးမြို့တော်ကနေသတင်းပေးပို့ထားပါတယ်ကိုငင်းညံ့ဆက်ပြီးတော့ပြောပြပေးပါရှင
်သမ္မတထရန့်နဲ့တူရကီသမ္မတအာဒိုဝမ်တို့တွေ့ဆုံတဲ့အခါစီးရီးယားကကပ်ပီသူစစ်တပ်ဖွဲ့တွေကိုတူရကီတပ်တွေထိုးစစ်ဆင်တိုက်ခိုက်နေတဲ့ကိစ္စဆွေးနွေးမဲ့အကြောင်းအရာတွေထဲမှာထိတ်ဆုံးကဖြစ်မယ်လို့မျှော်လင့်ရပါတယ်ကတ်တပ်ဖွဲ့တွေကိုတူရကီကအကြမ်းဖက်သမားတွေအဖြစ်သတ်မှတ်ထားတာပါဒါပေမဲ့လည်းကတ်တပ်ဖွဲ့တွေဟာအမေရိကန်ဥဆောင်တဲ့ IS အကြမ်းဖက်အဖွဲ့ကိုခြေမုံးတဲ့စစ်ပွဲမှာအဓိကမဟာမိတ်တွေဖြစ်နေပါတယ်ဒါကြောင့်လည်းအမေရိကန်ကွန်ဂရက်စ်လွှတ်တော်ကတူရကီကိုကျေပြန့်တဲ့ပိတ်ဆို့မှုတွေနဲ့ဒဏ်ခတ်မယ်ဆိုပြီးချိန်ချောက်နေပါတယ်တချို့ချိန်ချောက်နေတဲ့ဒဏ်ခတ်မှုတွေကသမ္မတအာဒိုဝမ်ကိုပုတ်ကိုရေးအရပြစ်မှတ်ထားတဲ့အရေးယူမှုတွေဖြစ်ပါတယ်ဒီလိုအရေးကြီးတဲ့အခြေအနေမှာပဲနေတိုးမဟာမိတ်အဖွဲ့ဝင်နိုင်ငံနှစ်ခုဖြစ်တဲ့အမေရိကန်နဲ့တူရကီသမ္မတနှစ်ဦးတွေ့ဆုံကြမှာပါဥရောပကောင်စီနိုင်ငံသားဆက်ဆံရေးဌာနကအာစလီအာဒင်ဒဘတ်စ်ကအခုလိုသုံးသပ်ပါတယ
် There is a long list of problems
နိုင်ငံသားမှာပြဿနာတွေကအရင်ကလည်းစီးတန်းပြီးရှိနေကြတာပါတကယ်တော့ဒီနေ့အခြေအနေလောက်အထိကတော့ဘယ်တော့မှမဆိုးခဲ့ဘူးပါဘူးဆီးရီးယားကိုတူရကီဘက်ကကျူးကျော်ပြီးအမေရိကန်ပြည်ထောင်စုဘက်ကကန့်ကွက်တာတွေကတော့ဆက်ဖြစ်နေသေးပါအဲ့ဒီဒေသရဲ့တကယ်တမ်းအခြေအနေတွေကအလုံးအကျုံကိုမတည်ငြိမ်တဲ့ဆူဆူဝါဝါပြောင်းသွားနိုင်တဲ့အနေအထားပါ
။နိုင်ငံအကြားအပြန်အလှန်ဆက်ဆံရေးမှာတင်းမာမှုတွေတိုးနေပေမဲ့သမ္မတနှစ်ဦးကတော့ဆက်ဆံရေးကောင်းအောင်ကြိုးစားမဲ့ပုံရှိနေပါတယ်။သမ္မတအချင်းချင်းပုံကိုရေးခင်မင်မှုနဲ့နှစ်လိုပွဲဆက်ဆံရေးကြောင့်ပြန်ကောင်းအောင်လုပ်နိုင်မယ်လို့လည်းတူရကီဘက်ကယုံကြည်ထားပါတယ်။တူရကီသမ္မတရဲ့အကြံပေးမက်ဆုတ်ကတ်ဆင်ကအခုလိုပြောပါတယ်
။ Historical the summit
ဒီသမိုင်းဝင်တဲ့ထက်သေးစီးဝဲကနိုင်ငံစလုံးတွေအကျိုးရှိမှာပါကျွန်တော်ကတော့အကောင်းမြင်တဲ့ဘက်ကမျှော်မှန်းကြည့်မိပါတယ်နိုင်ငံခြားပြဿနာအဖြေရှာဖို့နီလန်းအစ်တွေနီးစနစ်တွေကိုလည်းချမှတ်နိုင်မှာပ
ါဒါပေမဲ့လည်းလေးလာသူတချို့ကတော့ပြဿနာတွေကိုဖြေရှင်းရမှာသမ္မတထရန့်တယောက်တည်းကိုလုံးလုံးအားထားဖြေရှင်းတဲ့နီးက တူရကီအတွက်အန္တရာယ်ကြီးတဲ့မဟာဗျူဟာတစ်ခုလို့မြင်ပါတယ်။ဥရောပကောင်စီနိုင်ငံခြားဆက်ဆံရေးဌာနကအာစလီအဒင်တပတ်စ်ကတော့အခုလိုသုံးသပ်ပါတယ
် Huge strategic mistake on the part of Ankara was to
တူရကီဘက်ကအကြီးဆုံးမဟာဗျူဟာအမှားကတော့ဆက်ဆံရေးတစ်ခုလုံးကိုတီထောင်တဲ့နေရာမှာလူတဦးတယောက်သမ္မတထရန့်သူရဲ့ Twitter ကရေးသားချက်တွေအပေါ်မှာဆုံးဖြတ်မယ်ဆိုရင်ဒါကတိတ်ကိုအန္တရာယ်ကြီးတဲ့အစိတ်အပိုင်းပါဒီနေ့ကရာစုနှစ်တရာကျော်ကရုရှားတွေကျင့်သုံးခဲ့တဲ့ကန်ဆိုးကန်ကောင်းမဲနိုင်တယ်လို့ဆက်ဆံရေးကိုရွေးချယ်တာလို့ကျမကတော့ပြောချင်ပါတယ
်သမ္မတအာဒိုဝမ်ဘက်ကတော့ American ပြည်ထောင်စုရဲ့နောက်ဆုံးတိုက်လေယာဉ်တွေဝယ်ယူမှာကိုတားမြစ်ပိတ်ပင်တဲ့ကိစ္စ American ဘက်ကပြန်ရုပ်သိမ်းပေးမယ်လို့မျှော်လင့်နေပါတယ်ရုရှားစီက S-400 ဒုံးလက်နက်တွေတူရကီကဝယ်ယူခဲ့တာကြောင့်တိုက်ခိုက်ရေးလေရင်တွေရောင်းမဲ့ကိစ္စသမ္မတထရန့်ကရက်ဆိုင်ပိတ်ပင်ထားတာပါတူရကီနဲ့ရုရှားအကြားဆက်ဆံရေးပိုပြီးခိုင်မာအားကောင်းလာတာကိုလည်းအမေရိကန်ပြည်ထောင်စုကအထူးသတိထားနေပါတယ်ခီးစဉ်အတွင်းမှာအမေရိကန်ပြည်ထောင်စုရဲ့ Patriot ဒုံးလက်နက်တွေတူရကီကဝယ်ဖို့သမ္မတအာဒိုဝမ်ကကမ်းလှမ်းမယ်လို့မျှော်လင့်ရပါတယ်ဒါပေမဲ့လည်းဒီခီးစဉ်အတွင်းမှာအမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးပြန်ပြီးကောင်းမလာဘူးဆိုရင်ရုရှားဘက်ကစောင့်နေတယ်လို့တူရကီဘက်ကထောက်ပြပါတယ်။တူရကီသမ္မတရဲ့အကြံပေးမဆုတ်ကက်ဆင်ကအခုလိုပြောပါတယ
်။အမေရိကန်ပြည်ထောင်စုဘက်ကချင်းချောက်တာတွေအလွန်ကြုံများလာတဲ့အချိန်မှာတူရကီအနေနဲ့အကျိုးဖြစ်တဲ့မာမိတ်တွေဖြစ်ဆက်လက်တွဲဖို့မဖြစ်နိုင်တော့ပါဘူး။ဒါကအကျိုးလည်းမရှိပါဘူး။တစ်ဖက်ကိုကြည့်မယ်ဆိုရင်ဘယ်သူတွေအကျိုးမြတ်ရမလဲ။ရုရှားလားတရုတ်လားဆိုတော့ကြည့်ရပါလိမ့်မယ
်။တူရကီနဲ့ရုရှားတပ်ဖွဲ့တွေဟာဆီးရီးယားမှာပူးပေါင်းဆောင်ရွက်နေကြပြီးသားပါ။ရုရှားသမ္မတဗလာဒီမီယာပူတင်ကလည်းတူရကီသမ္မတအာဒိုဝမ်အပေါ်စက်ပြီးအားကိုးယုံကြည်နေပါတယ်။သမ္မတအာဒိုဝမ်ရဲ့ဝါရှင်တန်ခီးစဉ်ကိုရုရှားသမ္မတပူတင်အနီးကပ်စောင့်ကြည့်နေမယ့်ပုံရှိကြောင်းပါခင်ဗျာ
။ကိုငိမ့်ညံဖြစ်ပါရင် view ရညပိုင်းစီစဉ်ကိုတော့ည9:00ကနေ10:00ထိလိုင်းဒိုမီတာ1925/32နဲ့လိုင်းလက်မီတာ190တို့ကနေပြီးတော့ဖမ်းယူနိုင်နိုင်ပါတယ်ရှင်။အခုရတဲ့အချိန်ပိုင်းတွင်မှာကမ္ဘာသတင်းချင်းချုပ်ကိုကိုအောင်လုံတက်လှည့်ပြောပြပေးပါဦးမယ်ရှင
်။ကာဇာကမ်းမြောင်ဒေသမှာရှရှပပအစ္စရေးတပ်ဖွဲ့တွေကဒီကနေ့ပြစ်မှတ်ထားတိုက်ခိုက်ခဲ့ရာကအစ္စလာမစ်ဂျီဟတ်စစ်သွေးကြောအဖွဲ့ထိတန်းခေါင်းဆောင်တယောက်သေဆုံးသွားပါတယ်။သေဆုံးသွားသူဘာအဘူအယ်အတာအကြမ်းဖက်တိုက်ခိုက်မှုတွေနဲ့မကြသေးရင်လာတွေတွင်အစ္စရေးနိုင်ငံကိုရော့ကက်တွေနဲ့ပစ်ခတ်မှုတွေမှာတာဝန်ရှိသူတူဦးဖြစ်တယ်လို့မကြခင်တိုက်ခိုက်မှုတွေထပ်လုပ်ဖို့ပြင်ဆင်နေသူတူဦးလည်းဖြစ်တဲ့အကြောင်းဝင်ကြီးချုပ်ဗင်ဂျမင်နတ်ယူယာဟူးယုံကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။တာလီဘန်နဲ့ချင်းတို့ကြားဖမ်းဆီးတာခံထားရတဲ့အနောက်နိုင်ငံသား2ယောက်နဲ့အချင်းသားချင်းအလဲအလှယ်လုပ်ဖို့အဆင့်မြင့်တာလီဘန်အချင်းသား3ယောက်ကိုအာဖဂန်ဆွေရကပြန်လွတ်ပေးမယ်ကြောင်းသမ္မတအရှရက်ကာနီကဒီနေ့ပဲကြေညာလိုက်ပါတယ်။တာလီဘန်နေနဲ့တိုက်ရိုက်ဆွေးနွေးမှုတွေဖြစ်လာအောင်ရွေးပြီးအချင်းသားချင်းလဲလှယ်သွားမှာဖြစ်တဲ့အကြောင်းရုပ်မြင့်ထံကြားကနေနိုင်ငံကိုပြောတဲ့မင်းကောင်မှသမ္မတကပြောဆိုလိုက်တာပါ။အီရန်နိုင်ငံကယူရေနီယံသတ်ဆင်မှုတွေပြန်လည်ဆက်တင်နေတဲ့ပေါ်ထူးဆိုရင်လည်းကြောင်းအီရန်နဲ့နျူကလ িয়ার သဘောတူစာချုပ်လက်မှတ်ရေးထိုးထားတဲ့ပြင်သစ်ဂျာမနီပြည်ထောင်စုဥရောပသံတမန်က EU ကပြောလိုက်ပါတယ်။2015သဘောတူညီချက်ပါဂရိကွေတွေကိုအီရန်ဘက်ကချုပ်ဖောက်မှုတွေထပ်တိုးလုပ်ဆောင်နေတဲ့အပေါ်မှာဖွဲ့ဝင်နိုင်ငံတွေကစိုးရိမ်နေကြတာပါ။ဟောင်ကောင်မှာလူလာများတဲ့အချိန်မှာပဲဒီကနေ့ဆန္ဒပြသူတွေလမ်းနေရထားတွေကိုပိတ်ဆို့တားဆီးဆန္ဒပြခဲ့ကြတဲ့အတွက်ဝယုံသုံးကားဖြစ်နေကြုံရပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှူးကဲလမ်းကတော့ဆန္ဒပြသူတွေရဲ့လုပ်ရာတကူကောင်းဆန်လွန်နေဆိုပြီးပြစ်တင်ပြောဆိုလိုက်တာပါ။ငါလာကြဆန္ဒပြဝဲတွေကြုံနေရတဲ့ဟောင်ကောင်မှာဒီနေ့ဖြစ်ခဲ့တဲ့ဆန္ဒပြဝဲတွေကကောလိပ်ချောင်းဝင်းနေတဲ့တဲအထိလဲပြန့်နှံ့ဖြစ်ပေါ်ခဲ့တာလည်းဖြစ်ပါတယ်
။ကမ္ဘာသတင်းအချင်းချုပ်ကိုကိုအောင်လွင်ပြောပြပေးသွားတာပါ။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှူးကမက်ကင်ပြည်တွေဖြစ်ပြီးတော့အင်ဂျင်နီယာကဒက်စတာဖြစ်ပါတယ်။ VOA American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00ခွဲကနေ9:00ထိလိုင်းဒိုမီတာ19kHz 1063ညလိုင်းဒိုမီတာ19kHz 15563ညနဲ့လိုင်းဒိုမီတာ25kHz 11965တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။သောရရှင်နေရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington. From Washington, this